Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်စက်တင်ဘာလ10ရက်ဗိုလ်ရုနေ့မနက်ပိုင်းစီစဉ်တွေကို Washington မြို့တော်ကနေထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ကျွန်မဆုမြတ်မမရှင်။ Islamic State Islamic ဆွေသွေးကြော်တွေကိုဘလို့နှိမ်နှင်းမယ်ဆိုတဲ့မဟာဗျူဟာကိုသမ္မတဘရက်အိုဘားမားကပုထုနေ့ညမှာအတိပေးပြောကြမှာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်ဖက်ဆက်ဆံရေးမှာတတ်မှတ်ကန့်သတ်ချက်တွေထားရှိဖို့အမေရိကန်အောက်လွှတ်တော်မှအင်္ဂါနေ့ကကြားနာခဲ့ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုသားညုံဦးနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သောတာရှင်များခင်ဗျာ American အောက်လွှတ်တော်မှာမြန်မာစစ်ဖက်နဲ့ဆက်ဆံရေးကန့်သတ်ဖို့ဒီမနေ့ကဆွေးနွေးခဲ့ကြတဲ့အကြောင်
း Last year the administration decided to apply a more forward-leaning engagement strategy with Burma.But did so based on unfulfilled promises from the
အလုတော်အမတ်တူပြောသွားတာကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာတော့ကရင်နဲ့မွန်ပြည်နယ်မှာဂျိုက်ကာရဲ့လုပ်ငန်းတွေငြိမ်းချမ်းတဲ့အချိန်ထိရပ်နားထားဖို့နဲ့ iPhone 6အသစ်ထွက်လာတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကခြေညာပေးပါမယ
်။ Islamic State Islam အစွန်းရောက်စစ်သွေးကြွတွေကိုအမေရိကန်ကဘလို့နှိမ်နှင်းမယ်ဆိုတဲ့မဟာဗျူဟာကိုသမ္မတဘရက်အိုဘားမားကပုထုနေ့ညကြရင်ရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားရှင်းပြမှာဖြစ်ပါတယ်။နိုင်ငံရဲ့လုံခြုံရေးအတွက်အင်မတန်အရေးတကြီးဦးစားပေးရမယ့်ကိစ္စတစ်ခုဖြစ်တယ်လို့သမ္မတအိုဘားမားကယုံကြည်တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူ George Arnes ကပြောပါတယ်။စစ်သွေးကြွတွေရဲ့အန်ဒီယန်နဲ့ Islamic State Islam အစွန်းရောက်တွေအင်အားယောနေသွားစီဖို့နဲ့သူတို့ကိုဖြိုခွင်းနှိမ်နှင်းသွားဖို့သူ့ရဲ့အစီအစဉ်တွေကိုသမ္မတကပြောပြမှာဖြစ်တယ်လို့ပြောခွင့်ရသူကပြောပါတယ်။သမ္မတရဲ့အစီအစဉ်အသေးစိတ်ကိုအင်ဂျီရောပြောခွင့်ရသူ Arnes ကကြိုမပြောပေမဲ့အီရတ်ကိုအမေရိကန်တပ်တွေဆေးလွှတ်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောထားပြီးသားဖြစ်ပါတယ်။အင်္ဂါနေ့ကတော့သမ္မတအိုဘားမားကသူ့ရဲ့အစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ကဒီမိုကရက်နဲ့ရီပဘလစ်ကန်အမတ်ခေါင်းဆောင်တွေကိုတွေ့ဆုံရှင်းပြခဲ့ပါတယ်။ Syria ပေါ်လေကြောင်းကတိုက်ခိုက်တာအပါအဝင် Islamic State အစွန်းရောက်ဆက်သွေးကြွားတွေအပေါ်စစ်ရေးဆောင်ရွက်မှုမှန်သမျှမလုပ်ခင်မှာသမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်ကိုရယူရမယ်လို့လွှတ်တော်အမတ်တချို့ကအလေးထားပြောနေကြပါတယ်။ဒါပေမဲ့သမ္မတကတော့သူ့မှာလုတ်ပိုင်ခွင့်အာဏာရှိတယ်လို့လွှတ်တော်ခေါင်းဆောင်တွေကိုပြောခဲ့တဲ့အကြောင်းအင်ဂျီရောကပြောပါရရှင်
။ယူကရိန်းနိုင်ငံပေါ်မှာဆန့်ကျင်တဲ့လူရတွေပြုမှုလှုပ်ဆောင်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ်ကိုအရေးယူပိတ်ဆို့မှုတွေပိုပြီးတော့ကြေပြန့်ပြန့်ပြုလုပ်ဖို့နောက်ဆုံးအဆင့်ပြင်ဆင်မှုတွေလုပ်နေပြီဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောလိုက်တဲ့အချိန်မှာပဲယူကရိန်းပြဿနာကိုငြင်းငြင်းစွာဖြေရှာဖို့အတွက်တန်နိဒန်ချထားတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ရုရှားဆူရသတင်းဌာနရဲ့သတင်းမှာတော့မစ္စတာပူတင်ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုနဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။ခေါင်းဆောင်နှစ်ဦးဟာယူကရိန်းဆူရနဲ့ဒီရုရှားလူလာတဲ့ခွဋ်ထွေသဘုံတွေကြားတောက်ကြနေတော့ကရရှိထားတဲ့ပြစ်ခတ်ရက်စေးသဘောတူညီချက်အပေါ်မှာဘယ်လိုမျိုးပံ့ပိုးပေးရမလဲဆိုတာကိုအာယုံဆိုင်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဖြစ်တဲ့ရဲ့ပြဿနာကိုငြင်းငြင်းနဲ့သဘောတူညီမှုရအောင်လို့ဆက်လက်ပံ့ပိုးသွားဖို့ရုရှားဘက်ကအစဉ်သင့်ရှိတဲ့ကြောင်းမစ္စတာပူတင်ကတီးပြီးပြောဆိုခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။အချိန်နဲ့မှာပဲဒီရုရှားနိုင်ငံပေါ်မှာစွန့်အင်ငွေကြေးနဲ့ကာကွယ်ရေးအဆရှိတဲ့ကဏ္ဍတွေမှာပို့ပြီးတော့လေးနဲ့ပြီးတော့ကြေပြန့်တဲ့အရေးယူပိတ်ဆို့မှုတွေချမှတ်ဖို့နောက်ဆုံးအဆင့်ကိုပြင်ဆင်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ပြောခွင့်ရသူမာရီယာဟော့ဖ်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်
။လေးပေါ်မှာပြန်တန်းနေစဉ်မှာယူကရိန်းနိုင်ငံအရှေ့ပိုင်းကိုပြတ်ကျခဲ့တဲ့ဒီမလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ပြတ်ကျခဲ့မှုနဲ့ပတ်သက်တဲ့ခဏဦးအစီရင်ခံစာကိုလေယာဉ်ကိုအင်မတန်မှဒီအချိန်ပြင်းပြင်းနဲ့အရာဝတ္ထုတော်တော်များများထိမှန်ဖောက်ထွင်းပြတ်ကျခဲ့တာဖြစ်တယ်လို့ပြောထားပါတယ်။ဇူလိုင်လ18ရက်နေ့ကပြတ်ကျခဲ့တဲ့လေယာဉ်နဲ့ပတ်သက်လို့ဒီ Netherlands နိုင်ငံကစုံစမ်းစစ်ဆေးသူတွေအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဘယ်သူဘဝလက်ချက်ကြောင့်ပြတ်ကျရတယ်လဲဆိုတာကိုတော့ပြောမထားပါဘူး။ဒါပေမဲ့ American နိုင်ငံသားရေးဌာနပြောခွင့်ရသူအမျိုးသမီးကတော့ Russia အစိုးရဘက်ကဖြေရှင်းရမယ့်မေးခွန်းတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့ပြောပါရယ်။လေယာဉ်ပြတ်ကျစေခဲ့တဲ့ဒီမြေပြင်ကနေဝေဟင်ပြစ် Book Missile ပြစင်ကို Russia လိုလာတဲ့ Ukraine ခွဲထွက်ရေးသမားတွေကိုရုရှားအစိုးရကပေးထားတာလို့အနောက်နိုင်ငံကအစိုးရတွေကဆွဆွဲနေတာပါရုရှားအစိုးရဘက်ကတော့ဒီကိစ္စကိုအကြိမ်ကြိမ်ညှဉ်းဆန်းခဲ့ပါတယ်လေယာဉ်ပြတ်ကျခဲ့တာဒီဆက်ချွေရွေးမှုကြောင့်လေယာဉ်မောင်းတွေရဲ့ပေါ်ရော့မှုကြောင့်ဆိုတဲ့သက်တည်အထောက်အထားတွေလည်းမတွေ့ရဘူးလို့အစိုးရခန်းစားရဲမှပြောပါတယ်ဝေဟင်ထဲမှာပဲလေယာဉ်ဟာအစိတ်စိတ်အပိုင်းပိုင်းဖြစ်ခဲ့တယ်ဆိုတာကိုအပြက်အစီးအပိုင်းအစတွေကပြသနေတယ်လို့အစိုးရခန်းစားရဲမှပြောထားပါတယ်ရှင်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 လိုင်းနိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 7.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့စစ်ဖက်ဆက်ဆံရေးကိုကန့်သက်ထားတဲ့ဥပဒေမူကြမ်းတရက်ကိုမနေ့ကအမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဆိုင်ရာနိုင်ငံသားကြီးဆက်ကော်မတီမှဆွေးနွေးခဲ့ကြပါတယ်။ဥပဒေကြမ်းထဲမှာတော့ဒီမြန်မာအစိုးရအနေနဲ့စစ်တပ်ကိုရတအုပ်ချုပ်မှုအောက်မှာထားဖို့မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုအသေးချာကင်တွယ်ဖြေရှင်းဖို့မြောက်ကိုရီးယားနဲ့ဆေးဆက်ဆံမှုတွေဖျက်တောက်ဖို့စီရာတွေပါဝင်တယ်လို့ပဲဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိုင်းဒေသတွေနဲ့ဒဏ်သူရည်သူညီညွတ်ရေးတည်ဆောက်မှုကိစ္စရပ်တွေကိုဆောင်ရွက်သွားဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါလို့အခြေအနေတွေဖြစ်မလာဘဲနဲ့တော့မြန်မာစစ်တပ်နဲ့ဆက်ဆံရေးမလုပ်ဖို့ကိုမြန်မာစစ်တပ်ကိုအကူအညီတွေမပေးဖို့ကိုဒီဥပဒေကြမ်းမှာကန့်သက်ထားတယ်လို့ဥပဒေကြမ်းကိုဥဆောင်တင်သွင်းသူနိုင်ငံသားကြီးရဆက်ကော်မတီဥက္ကဋ္ဌဖြစ်တဲ့မစ္စတာချက်ဘော့ကပြောပါတယ်လက်ရှိမြန်မာနိုင်ငံတွားနေတဲ့အပြောင်းလဲတွေမှာဆက်မတွားတော့ဘဲရပ်တန့်နေပြီးတော့တချို့နေရာတွေမှာဆိုရင်နောက်ကျောင်းပြန်လှည့်လာတယ်လို့လွှတ်တော်အမတ်တွေကဝေဖန်ဆွေးနွေးခဲ့ကြပါတယ်အထူးသဖြင့်သတင်းမီဒီယာတွေကိုကန့်သက်ဖိနှိပ်တဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးဖြစ်မလာတဲ့အခြေအနေနဲ့တိုင်းဒေသလူနည်းစုဒေသတွေမှာလူခွင့်ချိုးဖောက်မှုတွေကိုထောက်ပြကြပါတယ်တစ်ဖက်မှာတော့ American ဆွေရရဲ့မြန်မာနိုင်ငံပေါ်ချင်းကပ်မှုတွေမှာလိုက်လျောပြေးလို့နေဆိုပြီးတော့လွှတ်တော်အမတ်တွေကဆွေရကိုဝေဖန်ပါတယ်။အခုဒီ2014ခုနှစ်မြန်မာလူခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုအောက်လွှတ်တော်ရဲ့အာရှပစိဖိတ်ဆိုင်ရာနိုင်ငံသားကြီးရဲ့ဆက်ကော်မတီဥက္ကဋ္ဌဖြစ်တဲ့ Mr. Chabot နဲ့ဒီနယူးယောက်ပြည်နယ်အောက်လွှတ်တော်အမတ် Joe Crowley တို့ကဥဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ်။ Mr. Chabot ဟာ Republican Party ကဖြစ်ပြီးတော့ Mr. Crowley ကတော့ Democratic Party ကဖြစ်တာမို့လို့ဒီမူကြမ်းရေးဆွဲအစုပြုရမှာပါတီနှစ်ရက်စလုံးကပါဝင်တယ်လို့ပြောရမှာပါ။ဥပဒေကြမ်းထဲမှာနောက်ထပ်အရေးကြီးတဲ့ချက်ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပိုင်းအထူးဖြစ်ဒီစစ်တပ်နဲ့ဆက်ဆံရေးပိုင်းမှာဘလို့မျိုးမဟာဗျူဟာတွေဆွဲထားတယ်ဗျူဟာကြကြဘလို့ဆောင်းနေတယ်ဆိုတာကိုနိုင်ငံကြီးဝန်ကြီးအနေနဲ့လွှတ်တော်ကိုအစင်းလာတင်ဖို့ဆိုတာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းအတွက်တရုတ်ပြည်မှကြီးအစိုးရချမှတ်တဲ့ရွေးကောက်ပွဲဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေကကရုံးတုံးပြီးတော့ဆန္ဒပြခဲ့ကြပါတယ်လှုပ်ရှားသူ40လောက်အင်္ဂါနေ့တုန်းကကရုံးတုံးခဲ့ကြပြီးတော့ဒီဟောင်ကောင်ကစီးပွားရေးအချက်အချာကြတဲ့နေရာမှာမကြခင်လူမှုစုဝေးကြီးတွေပြုလုပ်ပြီးတော့ဆန္ဒပြသွားမယ်လို့Occupy Central Movement လှုပ်ရှားမှုခေါင်းဆောင်တွေကပြောပါတယ်ဟောင်ကောင်မှာလူတိုင်းမဲပေးပိုင်ခွင့်ရရှိဖို့အတွက်သူတို့ရဲ့တန်ဓေထံကိုပြသတဲ့အနေနဲ့လူတွေတံပိုးထားတဲ့ဇပင်တွေကိုရိတ်ပြီးတော့ဆန္ဒပြတာဖြစ်တယ်လို့ခေါင်းဆောင်တွေကပြောပါတယ်ဒီမိုကရေစီလိုလားသူတွေနဲ့ဒီတရုတ်အစိုးရလိုလားသူတွေကြားရုံးရင်းဆန်ခတ်လည်းဖြစ်ခဲ့ပါတယ်တရုတ်အစိုးရလိုလားတဲ့ကိုယ်စားလှယ်အများစုပါမဲ့ပုံရတဲ့ရွေးချယ်ရေးကော်မတီကအတီးပြုတ်သူကပဲဒီဟောင်ကောင်အုပ်ချုပ်ရေးမှုဝင်ရောက်ရွေးချယ်ရမယ်လို့တရုတ်အစိုးရကပြီးခဲ့တဲ့သတင်းပတ်မှာသတ်မှတ်ခဲ့တာဖြစ်ပါတယ်
တိဘက်ဘာသာရေးခေါင်းဆောင်ကသူဟာနောက်ဆုံးဒလိုင်လာမာဖြစ်ဖွယ်ရှိတဲ့ကြောင်းအရေးမပြောဆိုခဲ့တာကိုဖော်ပြထားတဲ့ဂျာမနီနိုင်ငံထုတ်သတင်းစာတစ်စောင်ရဲ့သတင်းနဲ့ပတ်သက်ပြီးတော့တိဘက်လူမျိုးတွေအကြားမှာငင်းပွားစရာဖြစ်နေပါတယ်။အိန္ဒိယနိုင်ငံဒရမ်ဆလာမာခြေစိုက်တဲ့သူတော်စင်ဒလိုင်လာမာအဖွဲ့စည်းကတာဝန်ရှိသူတူဖြစ်တဲ့ Golden Bedroom က VOA တိဘက်ဘာသာဌာနကိုပြောကြာမှာတော့ဒီအသုံးပြုထားတဲ့ပြောဆိုစကားဟာအပြည့်စုံမဟုတ်တဲ့ကြောင်းသူတော်စင်ပြန်လည်ဝင်စားခြင်းနဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ရှေလျားတဲ့ပြန်လည်ဖြေကြားချက်အပြည့်စုံတဲ့ကနေပြီးတော့တစိ့တပိုင်းကိုပဲထုံထုတ်ရေးသားထားတာဖြစ်တဲ့ဆိုပြီးတော့တုံ့ပြန်ပါတယ်။ဒင်းစာထဲမှာထုံထုတ်အသုံးပြုထားတဲ့ဒလိုင်လာမာရဲ့ပြောဆိုစကားဟာကျွန်ုပ်တို့မှာဒလိုင်လာမာရှိခဲ့တာရာစုနှစ်5ခုရှိခဲ့ပြီ။အဲ့ဒီထဲမှာအခု14ဦးမြောက်ဒလိုင်လာမာဟာထင်ရှားကြော်ကြားဆုံးဖြစ်တယ်။ဒီလိုမျိုးထင်ရှားကြော်ကြားတဲ့ဒလိုင်လာမာတပားနဲ့ပဲအဆုံးသက်ရအောင်ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်
။နည်းပညာပိုင်းမှာထိတ်တန့်ရောက်နေတဲ့ Apple ကုမ္ပဏီက iPhone 10နှစ်မျိုးနဲ့ Smart Watch 9 သစ်ကိုအင်္ဂါနေ့တုန်းကပွဲထုတ်ပြသခဲ့ပါတယ်။watch လို့နာမည်ပေးထားတဲ့နိုင်ကြီးကနေတယ်လီဖုန်းဆက်တာ message ပို့တာလမ်းညွန်ပေးနိုင်တာစတဲ့ application တွေအားလုံးကိုလုပ်နိုင်တဲ့အပြင်ကမ္ဘာစံတော်ချိန်တွေနဲ့အချိန်ကိုက်ထားတဲ့အတွက် internet မှတိကျတဲ့အချိန်ကိုသိရမယ်လို့ Apple ကုမ္ပဏီအမှုဆောင်အရာရှိချုပ် Tim Cook ကမိတ်ဆက်ပြသခဲ့ပါတယ်။လေးတောင်တိုင်ကွက်မှာပုံစံမတူတဲ့လက်ပတ်ဂျိုးတွေနဲ့ watch နိုင်ကြီးသစ်တွေဟာအမှုဆောင်အရာရှိချုပ်ဟောင်း Steve Jobs 2012ခုနှစ်မှာကွဲလွန်သွားပြီးနောက်ပိုင်းပထမဆုံးထွက်လာတဲ့ Apple ရဲ့ပစ္စည်းသစ်ဖြစ်ပါတယ်။iPhone သမိုင်းမှာခေတ်အမီဆုံးရှေ့အပြေးဆုံးလို့ဆိုတော့ iPhone 6နဲ့ iPhone 6 Plus ကိုလည်းအမှုဆောင်အရာရှိချုပ်သစ် Tim Cook ကအင်္ဂါနေ့ကပွဲထုတ်ပြသပါတယ်။ iPhone 6ရဲ့ screen က 4.8 လက်မတောင်းဖြတ်ရှိပြီးတော့ဒီ iPhone 6 Plus ကတော့ 5.5 လက်မတောင်းဖြတ်ရှိပါတယ်။ Apple ကနောက်ဆုံးဈေးကွက်တင်ထားတဲ့ဒီ iPhone 5S ထက်ကိုအရွယ်အစားနည်းနည်းပိုကြီးသွားပေမဲ့ iPhone အသစ်တွေကပိုပြီးတော့ပပလေးဖြစ်သွားပါတယ်။iPhone 6နဲ့ iPhone 6 Plus smartphone သစ်နှစ်မျိုးလုံးကိုဒီနှစ်မကုန်ခင်နိုင်ငံပေါင်း115နိုင်ငံမှာရောင်းချမှာဖြစ်ပြီးတော့ Watch နိုင်ကိုတော့၈နှစ်စမ်းကြာမှဈေးကွက်တင်မှာဖြစ်ပါရဲ့ရှင် Direct from Washington The
Voice of America VOA ပေါ်မှုနဲ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညုံတို့ကကြီးညာခဲ့ကြတာပါအခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်မြန်မာနိုင်ငံနဲ့ဆိုင်တဲ့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ် မြန်မာနိုင်ငံအနေနဲ့အပြောင်းအလဲတွေလှုပ်လာပေမဲ့အခုနောက်ပိုင်းမှာနောက်ကျောင်းပြန်လှည့်နေပြီလို့ American လွှတ်တော်အမတ်တချို့ကပြောလာပါတယ်2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုမနေ့တုန်းကအောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီမှဆွေးနွေးခဲ့ရမှာလွှတ်တော်အမတ်တွေကအမေရိကန်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ခြေအခုလိုဝေဖန်ခဲ့ကြတာပါကိုတားညုံကအပြည့်စုံတင်ဆက်ပေးပါလိမ့်မယ
်2017ခုနှစ်ကစပြီးတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံသားရေးမူဝါဒပြောင်းလဲကျင့်သုံးလာရမှာတခြားလုံးအမေရိကန်လွှတ်တော်ဘက်ကတော့အစိုးရရဲ့ခြေလှမ်းကိုစောင့်ကြည့်ပြီးတော့ဝေဖန်ခဲ့ကြတာပါအထူးသဖြင့်ဒီအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံအခြေအနေမှာတိုးတက်မှုမရှိတဲ့အပြင်နောက်ကျောင်းပြန်လှည့်လာတာတွေပါတွေ့လာရပြီဆိုပြီးတော့လွှတ်တော်အမတ်တွေဘက်ကပြောလာကြပါတယ်။ဒါကြောင့်မလို့အမေရိကန်ဆွေးရအနေနဲ့မြန်မာဆွေးရကိုတိတ်လဲလျော်ပေးလွန်းနေပြီလားလို့မိကုန်ထုတ်ဆိုတကတက်လာကြတာပါ။အခုဒီ2014ခုနှစ်မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုတော့အောက်လွှတ်တော်ရဲ့အာရှပစိဖိတ်ဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီဥက္ကဋ္ဌချက်ဘော့တ်နဲ့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခရော်လီတို့ကနေပြီးတော့ဥဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ်။Mr. Chapo ဟာ Republican Party ကဖြစ်ပြီးတော့ Mr. Crowley ကတော့ Democrat Party ကဖြစ်တော့ဒီမူကြမ်းရေးဆွဲအစုပြုမှုမှာပါတီနှစ်ရက်စလုံးကပါဝင်နေတယ်လို့ပြောရမှာပါ။ဆက်ကော်မတီဥက္ကဋ္ဌ Mr. Chapo ကတော့ဒီ American အစိုးရဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလိုက်လျောပေးလွန်တာကြောင့်ဒါကိုကန့်သတ်ဖို့အတွက်ဒီဥပဒေကြမ်းကိုတင်သွင်းတာလို့ပြောပါတယ
်။ Last year the administration decided to apply a more forward-leaning engagement strategy with Burma but did so based on unfulfilled promises from the Burmese government.
မြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာပိုးပြီးလက်ရောမှုတွေပေးဖို့အမေရိကန်အစိုးရအနေနဲ့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ခဲ့ပါတယ်။ဒါဟာလည်းမြန်မာအစိုးရရဲ့ပြည်ပြတ်အောင်မလုပ်နိုင်သေးတဲ့ဂတိကဝတ်ပြောဆိုချက်တွေကြောင့်ပါ။မြန်မာစစ်တပ်နဲ့တိုက်ရိုက်ဆက်ဆံမှုစတင်ဖို့ဆိုတဲ့ဆုံးဖြတ်ချက်လည်းပါပါတယ်။2015ခုနှစ်ဗန္ဒာရေးအတုံးစီအထဲမှာနိုင်ငံရခြားစစ်ဖက်ပညာသင်တန်းဆိုပြီးတော့ထည့်ထားပါတယ်
။အမေရိကန်စစ်ရဘက်ကအခုလိုမျိုးလက်ရောမှုတွေရှိနေပြီပဲလို့လည်းမြန်မာဘက်ကတော့ပြောင်းလဲလာတဲ့လက္ခဏာရပ်တွေမတွေ့ရဘူးလို့ Mr. Chapo ကပြောပါတယ်။
The Obama administration has been very generous toward the Thein Sein government. The list of gestures is long and includes trade and investment negotiations and allowing Burma's military to observe
Obama အစိုးရအနေနဲ့ဦးသိန်းစိန်အစိုးရကိုအတော်လေးလက်ရောခဲ့ပါတယ်။ကုန်သွယ်ရေးအနေနဲ့ယင်းနှိမ့်နှံ့မှုဆံရံပူးပေါင်းဆောင်ရွက်ကြတဲ့အပြင်ကမ္ဘာအကြီးဆုံးပူးတွဲစည်းရေးလက်ချက်မှုဖြစ်တဲ့ Cobra Go မှာလည်းမြန်မာစစ်တပ်ကိုလေ့လာခွင့်ပေးခဲ့ပါတယ်။ဒီလိုမြန်မာစစ်တပ်ကိုကူညီဖို့လိုလားနေပေမဲ့လည်းမြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေပါတယ်
။ဥပဒေကြမ်းထဲမှာတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာထားဖို့မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာကိုကန့်တွယ်ဖြေရှင်းဖို့နောက်မြောက်ကိုရီးယားနိုင်ငံနဲ့စီးဆက်ဆက်မှုတွေဖျက်တောက်ဖို့ဆိုတာတွေပါတယ်လို့ပဲဖွဲ့စည်းပုံပစ္စည်းနဲ့တိုင်းသားတွေနဲ့ဒန်းတူရေတူညီညာရေးတည်ဆောက်မှုကိစ္စရပ်တွေကိုဆောင်ရွက်သွားဖို့ဆိုတာတွေကိုတိုက်တွန်းထားပါတယ်။ဒါလိုမျိုးအခြေအနေတွေဖြစ်မလာဘဲနဲ့တော့မြန်မာစစ်တပ်နဲ့ဆက်ဆံရေးမလုပ်ဖို့မြန်မာစစ်တပ်ကိုအကူအညီတွေမပေးဖို့ဒီဥပဒေကြမ်းကကန့်သတ်ထားတယ်လို့ဒီဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့ Mr. Chapo ကပြောပါရယ်ဥပဒေကြမ်းထဲမှာနောက်ထပ်အရေးကြီးတဲ့ချက်ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပိုင်းအထူးသဖြင့်ဒီစစ်တပ်နဲ့ဆက်ဆံရေးပိုင်းမှာဘလို့မဟာဗျူဟာတွေဆွဲထားတယ်ဗျူဟာကြကြဘလို့မျိုးဆောင်ရနေတယ်ဆိုတာကိုနိုင်ငံခြားရေးဝန်ကြီးအနေနဲ့လွှတ်တော်ကိုအစဉ်အလာတင်ဖို့ဆိုတာဖြစ်ပါတယ်အောက်လွှတ်တော်နိုင်ငံခြားရေးဆက်ကော်မတီမှာအခုတင်သွင်းတဲ့ဥပဒေကြမ်းကိုကော်မတီဝင်အားလုံးကတခဲနဲ့ထဲထောက်ခံခဲ့ကြပါတယ်။ကော်မတီဝင်တူဖြစ်တဲ့အောက်လွှတ်တော်မတ် Miss Gabbert ကလည်းမြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့အဲ့ဒီဖြစ်ထွန်းတိုးတက်မှုတွေဟာမျှော်လင့်တယ်လို့ထပ်ဖြစ်မလာဘဲနောက်ဆုတ်ကုန်နေဆိုပြီးပြောနေပါတယ်
။ The fact is that many of the issues in Burma continue. There are many areas where expected progress has been stalled.
ကျွန်တော်တို့မြန်မာဆက်ပြီးတော့ရှိနေတော့မှာဖြစ်ထွန်းတိုးတက်လာလိမ့်မယ်လို့မျှော်လင့်ထားချက်တွေကလည်းအခုတော့ရပ်နေပါတယ်။အဓိကကြတဲ့ပြောင်းလဲမှုတွေဆိုတာကလည်းနောက်ကျောင်းပြန်လှည့်လာပါတယ်။ဥပမာဆိုရင်အစိုးရအနေနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထားတာပြန်လွှတ်ပေးခဲ့တယ်ဆိုပေမဲ့ဒီနှစ်ပိုင်းအတွင်းမှာဖမ်းဆီးခံရတဲ့အရေးအတွက်ကပို့ပြီးတော့တိုးလာပါတယ
်။ဥပဒေကြမ်းကိုပူးတွဲတင်သွင်းခဲ့တဲ့ဒီနယူးယောက်အောက်လွှတ်တော်အမတ်ဖြစ်တဲ့ဂျိုးခရော်လီယာဆိုလို့ရှိရင်မြန်မာဒီမိုကရေစီရေးအတွက်ဟိုးရင်တွေကလည်းအတော်လေးကိုတက်တက်ကြွရှိခဲ့တဲ့သူပါ
I am also very uneasy about the fact that the United States is considering a further relaxing
American
pressure
on Myanmar အစိုးရပေါ် PR ကိုနောက်ထပ်အ short ပေးဖို့စဉ်းစားလာတဲ့အပေါ်မှာစိတ်မသက်မသာဖြစ်ရပါတယ်။လက်ရှိအဓိကပြဿနာတွေကိုတောင်မဖြေရှင်းနိုင်သေးတာအပြင်အချို့ကိစ္စတွေမှာဆိုရင်နောက်ပြန်လှည့်လာပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတတာဝန်ထမ်းဆောင်မှုမဖြစ်နိုင်တဲ့အခြေအနေတွေလည်းပါဝင်ပါတယ်။ဖွဲ့စည်းပုံအရအတိုက်ခံခေါင်းဆောင်ကိုသမ္မတတာဝန်ယူနိုင်ဖို့ပိတ်ပင်ကန့်သတ်ထားတဲ့အခြေအနေရှိနေသမျှဒီရွေးကောက်ပွဲတွေဟာတရားမျှတမှုရှိမှာမဟုတ်ပါဘူ
းအခုဒီဥပဒေမူကြမ်းကိုဆက်ကော်မတီကလက်ခံတည်ပြုခဲ့တာကြောင့်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီတစ်ခုလုံးကိုထပ်မံတင်သွင်းသွားမှာဖြစ်ပြီးတော့အဲဒီကနေပြီးတော့အောက်လွှတ်တော်တစ်ခုလုံးရဲ့အတည်ပြုချက်ကိုယူသွားဖို့ရှိပါတယ်ဥပဒေကြမ်းမှာဖော်ပြချက်အရဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့မြန်မာကြားစစ်ဖက်ဆက်ဆံရေးကိုအထူးပဲတင်းကြပ်ကန့်သတ်ထားတဲ့သဘောလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါ။ခုဆက်လက်ပြီးတော့မြန်မာနိုင်ငံသတင်းတပုတ်ကိုတင်ပြပေးပါမယ်။ကရင်နဲ့မွန်ပြည်နယ်တွေမှာဒုက္ခသည်တွေပြန်လည်နေရာချထားရေးကိုဆောင်ရွက်နေတဲ့လုပ်ငန်းစီမံချက်ဟာအားနည်းချက်တွေရှိတာကြောင့်တည်ငြိမ်အေးချမ်းတဲ့ကာလအထိရပ်ဆိုင်ထားဖို့ကရင်ပြည်နယ်အထောက်အကူပြုကွန်ရက်အဖွဲ့ကတောင်းဆိုလိုက်ပါရယ်။ဂျပန်နိုင်ငံအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကဒီစီမံချက်တွေကိုအကောင့်ထဲဖော်မယ်ဆိုရင်ဒေတာတွင်ပဋိပက္ခတွေကိုပိုဆိုးစေတာကြောင့်ဒီလိုတောင်းဆိုတာပါ။သတင်းအပြည့်စုံကိုကိုမိုးစောကတင်ပြထားပါဗျ
။ဟုတ်ကဲ့မွန်နဲ့ကရင်ပြည်နယ်အပါအဝင်မြန်မာပြည်အရှေ့တောင်ပိုင်းဒေတာမှာဂျပန်နိုင်ငံအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့ကဗက်ဆုံဒေတန္တရဖွံ့ဖြိုးတိုးတက်ရေးအတွက်ပင်မစီမံကိန်းရေးဆွဲနေတာဖြစ်ပြီးဒီအစီအစဉ်ကိုဒီနှစ်ဖေဖော်ဝါရီလကစတင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီပင်မစီမံကိန်းမှာလမ်းပန်းဆက်သွယ်ရေးလုပ်ငန်းစက်မှုဇုံနဲ့မြို့ပြအခြေခံအဆောက်အုံတွေတည်ဆောက်တာအပြင်ရာဘာဆိုက်ကင်းတွေထူထောင်ဖို့တွေပါဝင်တယ်လို့စစ်ဆက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးဒုက္ခသည်တွေနဲ့ IDP ခေါ်ဌာနေစွန့်ခွာသူတွေနေရပ်ပြန်လည်အခြေချရေးအတွက်စီမံကိန်းရေးဆွဲဖို့ဒီလိုစီမံကိန်းရေးဆွဲတဲ့နီလန်ကတဆင့်ငင်းချမ်းရေးနဲ့တည်ငြိမ်မှုမြင့်တင်ရေးကိုအားပေးသွားဖို့ရည်ရွယ်ထားတာလည်းဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးအဖွဲ28ဖွဲ့ပါဝင်တဲ့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့ကသတင်းစာရှင်းလင်းပွဲကျင်းပရာမှာ JICA အဖွဲ့ကပြည်သူတွေစီကနေအကြံဉာဏ်ရယူရာမှာအားနည်းချက်တွေရှိတယ်လို့ကရင်ရေးရာကော်မတီရဲ့အတွင်းရေးမှူးစောကျော်စွာကထောက်ပြပါတယ်။သူတို့
ရဲ့ reporter မှာတွေ့ရှိရပါလိမ့်မယ်။ဒီလိုလိုနဲ့တိုင်ပင်ဆွေးနွေးချင်းရှိပါတယ်ဆိုတော့မှပေါ်ပြထားတာရှိပါတယ်။သို့တော်တကယ်တမ်းသူတို့သွားတွေ့ခဲ့တဲ့သူတို့ပြောနေတဲ့ stakeholder တွေကဒီပြည်နယ်ဝန်ကြီးချုပ်ကနေထိတ်ခေါ်ထားတဲ့ပုံကိုယ်တွေကဖြစ်ပြီးတော့ဒါပြည်သူတွေရဲ့ကိုယ်စားလှယ်တွေမဟုတ်ပါဘူး။သူတို့ပြောဆိုနေတဲ့အရာတွေကသူတို့ရဲ့လိုလားချက်တွေပဲတောင်းဆိုတာဖြစ်ပါတယ်။ပြည်သူရဲ့စံတာမပါပါဘူးလို့
ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကနော်ဆူဇန်နာလှလှဆိုးကလည်းသူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ်
။မတို့စီမှာဒုက္ခတွေ၊ပြဿနာတွေ၊ပြည်တွင်းရွှေ့ပြောင်းတဲ့ဒုက္ခတွေ၊နော်အဲ့ဒီပြဿနာတွေကိုမရှင်းပေးခင်ကိုနော်ဒီလိုကြီးမားတဲ့စီမံကိန်းတွေနော်ဂျပန်ရဲ့ဒီ report ထဲမှာကြီးမားတဲ့လုပ်ငန်းတွေအကြီးစားရေကာတာဆောက်လုပ်မှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုအများကြီးစိုးရိမ်မှုရှိပါတယ်လို့
အစိုးရနဲ့ကရင်မျိုးသားစည်းရုံငင်းချမ်းရေးဆွေးနွေးရာမှာအပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းမှာအကြီးစားစီမံကိန်းတွေကိုမဆောင်ရွက်ဖို့သဘောတူထားတာကြောင့်ဒီစီမံကိန်းအကောင့်ထဲပေါ်ရင်ငင်းချမ်းရေးပြက်ပြားမှာကိုလည်းစိုးရိမ်ကြောင်ပြောပါတယ်။ကရင်ပြည်နယ်ဖအံမြို့အခြေစိုက် JICA လုပ်ငန်းအဖွဲ့ရဲ့စီမံကိန်းအကြံပေးအရာရှိဦးစိန်ကျော်လိုင်ကတော့ JICA အဖွဲ့ကပင်မစီမံကိန်းကိုတစ်နှစ်အတွင်းရေးဆွဲဖို့သာတာဝန်ယူမှာဖြစ်ပြီးအကောင့်ထဲပေါ်တာကိုဆောင်ရွက်မှာမဟုတ်ကြောင်ပြောပါတယ်။
ဒီမတ်တပ်ပလန်ဆိုတဲ့နေရာမှာပြည်တော်စုအစိုးရရဲ့နှစ်ရှည်စီမံကိန်းဖြစ်တဲ့နှစ်30စီမံကိန်းနဲ့လက်ရောညီထွေရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မတ်တပ်ပလန်ကိုလည်းအဲ့လိုနှစ်20 30စသဖြင့်နှစ်လနှစ်ရှည်စီမံကိန်းနဲ့ရည်ဆွဲသွားမှာဖြစ်ပါတယ်။ကျွန်တော်တို့ JICA နေလှုပ်နေတာဟာဘာတစ်ခုမှသူတို့ဆောက်ပြီးမှာမဟုတ်ဘူး။အဲ့တော့သူတို့ကဘာလုပ်ပြီးမလဲဆိုတော့စီမံကိန်းရည်ဆွဲသွားမှာအဲ့ဒီနှစ်30အတွက်ဒီပြည်ပြည်နဲ့မြို့ပြည်နဲ့မှာဘက်ဆိုခန္ဓာပေါင်းစုံဘယ်လိုတိုးတက်လာအောင်ဘာ project တွေလုပ်ထိုက်တယ်ဆိုတာကိုအောက်ခြေကိုဆင်လေ့လာပြီးတော့မှသက်ဆိုင်ရာ stakeholder တွေနဲ့တွေ့ဆုံပြီးတော့ဟာလာအချက်လက်တွေယူပြီးတော့မှဒါသူတို့ရေးဆွဲသွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့ကာလတွေကကရင်ပြည်နယ်အတွင်းမှာလုံခြုံရေးအခြေအနေကြောင့်ဒေသခံပြည်သူတွေလူမှုအဖွဲ့အစည်းတွေစုံအောင်မတွေ့ဆုံနိုင်ခဲ့ကြောင်းနောက်ပိုင်းမှာ KPSN လို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့အစည်းတွေနဲ့တွေ့ဆုံနိုင်ဖို့စီစဉ်နေကြောင်းစီမံကိန်းဆောင်ရွက်မှုရပ်တန့်ဖို့ကတော့ပြည်ထောင်စုအစိုးရပြည်နယ်အစိုးရတို့နဲ့လည်းညှိနှိုင်းဖို့လိုအပ်ကြောင်းပြောပါတယ်လောလောဆယ်မှာတော့တန်လင်းမြို့နယ်အတွင်းမှာတီလဝအထူးစီးပွားရေးဇုန်တည်ဆောက်ရေးကို JICA အဖွဲ့ကဥဆောင်အကောင့်ထဲပေါ်နေပါတယ်။ဒီစီမံကိန်းအကောင့်ထဲပေါ်တာကြောင့်ဒေသခံပြည်သူတွေလေယာဉ်မြေဆုံးရှုံးတာအလုတ်ကင်အခွင့်အလမ်းဆုံးရှုံးတာကလေးငယ်တွေပညာသင်ကြားရေးဆိုင်ရာအခွင့်အလမ်းဆုံးရှုံးတာပြန်လည်နေရာချထားမှုဆိုင်ရာအခက်အခဲနဲ့တောက်သုံးရေးအခက်အခဲတွေကို JICA အဖွဲ့ကိုတင်ပြခဲ့ပေမဲ့အခုထိအကောင့်ထဲပေါ်ဆောင်ရွက်တာမရှိဘူးလို့လည်းတီလဝလူမှုဖွံ့ဖြိုးရေးအဖွဲ့ကထောက်ပြထားပါတယ်။တီလဝအထူးစီးပွားရေးဇုန်စီမံကိန်းမှာ JICA ကဂျပန်ယန်ငွေတန်900၊ကျပ်ငွေတန်5000စီမံကိန်းအစုရှယ်ယာရဲ့ဆေးရခိုင်နှုန်းကိုယင်းဤမြှုပ်နှံထားပါတယ်။အခုဆောင်ရွက်နေတဲ့ကရင်နဲ့မွန်ပြည်နယ်စီမံကိန်းမှာတော့ဂျပန်အစိုးရကမြန်မာပြည်ကိုအကူအညီပေးတာသာဖြစ်ပြီးဒီလိုကူညီရာမှာဂျပန်ကျွမ်းကျင်ပညာရှင်တွေငှားရမ်းပြီးစီမံကိန်းရေးဆွဲပေးမှာဖြစ်ပါတယ်။
က ကိုမိုးစောတင်ပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတပုတ်နဲ့ဆက်ပေးပါမယ်။ IS အစွန်းရောက်အုပ်စုတွေကိုဖြိုခွင်းရေးအတွက်နှိပြူဟာတွေချဖို့သမ္မတဥဘားမားအနေနဲ့ဘလောက်ခရီးပေါက်နေပြီလဲဆိုတဲ့အကြောင်းကိုအမေရိကန်သမ္မတကဒီကနေ့ဗုဒ္ဓဦးနေ့ညမှာနိုင်ငံကိုရုတ်တန့်ကတဆင့်မိန့်ခွန်းပြောကြားမှာဖြစ်ပြီးကမ္ဘာခေါင်းဆောင်တွေကနားဆွင့်နေကြပါတယ်။အထူးသဖြင့်ဝေလနယ်ကိုရောက်ရှိစေမှာဖွဲ့ဖို့ပြောခဲ့တဲ့ညွန်ပေါင်းအုပ်စုတွေမှာအရှိအလေပိုင်းနိုင်ငံတွေပါဝင်မလားဆိုတာကိုအထူးစိတ်ဝင်စားနေကြပါတယ်။အကြောင်းစုံကိုလန်ဒန်မြို့ကနေ VOA သတင်းတောက် El Pasin သတင်းပေးပို့ထားတာကိုဒေါ်လှလတန်ကတင်ပြပါမယ်
။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်ဒေသခံတွေကိုအကူအညီပေးနိုင်ဖို့နဲ့အဓိကအဆောက်အဦတွေကိုအကာအကွယ်ပေးနိုင်ဖို့အီရတ်ရှိစစ်သေးကြွတွေအပေါ်လေကြောင်းကနေအချိန်ပေါင်း100ကျော်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကနေတိုးထိပ်သီးညီလာခံမှာရာဇင်နီးပါးရှိတဲ့နိုင်ငံတွေကသတင်းထောက်လှမ်းရေးလမ်းပန်းဆက်သွယ်ရေးနဲ့တက်ခိုက်မှုတွေနဲ့ပတ်သက်တဲ့တခြားအချက်အလက်တွေမှာပူပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။တမရဥဘာမနီနဲ့ပိုချေပြန့်တဲ့မဟာဗျူဟာချက်မှတ်ပြီးနောက်ထပ်နိုင်ငံတွေပါပါဝင်လာစီရေးအတွက်ထိပ်သီးညီလာခံအစုံမှအရေးအမွေပြောခဲ့ပါတယ်
။ Arab states and specifically Sunni majority states that are rejecting the kind of extremist nihilism that we're seeing out of ISIL.
Isaiah ဆုံးရောက်ယူတီမှုတွေကိုလက်မခံပယ်ချပြီးဒါဟာအစ္စလမ်ဘာသာဟောကြားချက်တွေနဲ့လည်းမကိုက်ညီဘူး။ဒါကြောင့်ဒီလိုအဆုံးရောက်မှုကိုတက်ဖြစ်ရမှာအမေရိကန်နဲ့အတူပါဝင်ဆောင်ရွက်ကြဖို့အစဉ်သင့်ရှိတယ်လို့ပြောခဲ့ကြတဲ့အထူးသဖြင့်ဆူနီအများစုနေထိုင်ကြတဲ့နိုင်ငံတွေအာရဗ်နိုင်ငံတွေကလည်းပါဝင်နိုင်ဖို့တိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။ ISIL အပြင် ISIS လို့လည်းခေါ်ပြီးIslamic State လို့နာမည်ပေးထားတဲ့အစွန်းရောက်တိုက်ခိုက်နေသူတွေကိုနှိမ်နှင်းရမှာအရှိလေပိုင်းနိုင်ငံတွေပါဝင်ရေးဟာအရေးကြီးတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။အစွန်းရောက်တွေဟာအီရတ်နဲ့ဆီးရီးယားမှာဒေသအတော်များများကိုသိမ်းပိုက်ခဲ့ပြီးတောင်းနေချီရှိတဲ့ဒေသခံတွေကိုသတ်ဖြတ်တာတွေအကြမ်းဖက်တာတွေကိုကျူးလွန်နေကြတာဖြစ်ပါတယ်။ဒါပေမဲ့ London အခြေစိုက် Chatham House အဖွဲ့ရဲ့အကြံပေးသူတွေသည် Kathleen McInnes ကညွန်ပေါင်းအဖွဲ့ဖွဲ့စည်းဖို့ကလွယ်ပေမဲ့ဆက်လက်ထိန်းထားနိုင်ဖို့ကပိုခက်လိမ့်မယ်လို့အခုလိုသုံးသပ်ပါတယ
် While everybody agrees that ISIS is odious they need to be defeated the regional players you know Turkey Iran
ISIS ဟာရုရှားမုန်တီးပေါ်ရကောင်းတယ်သူတို့ကိုနှိမ်နှင်းနိုင်ဖို့လိုအပ်တယ်ဆိုတာကိုလူတိုင်းကသဘောတူကြပေမဲ့ဒေသန္တရမှာအဓိကနိုင်ငံတွေဖြစ်တဲ့တူရကီအီရန်ဆာဒီအာရေဗျာဂျော်ဒန်ကတ္တာတို့အနေနဲ့ဒေတာရင်းကွဲပြားတဲ့အကျိုးစီးပွားတွေဥတီချက်တွေရှိနေတာတွေ့ရပါတယ်
။ဒါအပြင် ISIS အစွန်းရောက်တွေကိုနှိမ်နှင်းရမှာသမ္မတဥဘာမနီနဲ့အမေရိကန်မဟာမိတ်တွေကိုနားချနိုင်ဖို့ပိုပြီးစ조사ရလိမ့်မယ်လို့ London King's College က James Boyce ကနေ Skype ကတဆင့်ပြောခဲ့ပါတယ
်။ The world is very much waiting I think for this White House to take the lead.
အကဲဆမ်ရီနဲ့တခုကတော့ဖြစ်ပျက်နေတာတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့နှိပြူဟာမရှိသေးဘူးဆိုပြီးတော့လွန်ခဲ့တဲ့သတင်းပတ်ကပဲပြောခဲ့တဲ့သမ္မတတဦးနဲ့သူ့အစိုးရကိုဥရောပအင်အားကြီးနိုင်ငံတွေကနေပြီးတော့တကယ်ပဲလေးလေးနက်နက်စဉ်းစားလက်ခံဖို့တိတ်ခတ်ခဲမယ်လို့ကျွန်တော်ထင်ပါတယ
်။ဘယ်လိုပင်ရှိစေတော့ဗြိတိန်ကအီရတ်စစ်တပ်ကိုလက်နက်တွေရောင်းချမယ်လို့ကြေညာခဲ့တယ်လို့အီရတ်အစိုးရသည်ဖွဲ့စည်းနိုင်ခဲ့တာကြောင့်စစ်သည်ကြော်တွေကိုတိုက်ခတ်ရမှာအီရတ်နိုင်ငံသားတွေပါဝင်နိုင်ဖို့ရာအစိုးရကပိုတွန်းအားပေးနိုင်လိမ့်မယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်။သမ္မတဥဘာမားကဦးတည်ချက်ဟာနိုင်ငံပေါင်း60နီးပါးပါဝင်ခဲ့တဲ့အာဖဂန်နစ္စတန်မှာလို့ကြီးမားစရာမလိုဘူးလို့နေတိုးထိပ်သီးညီလာခံအတွင်းစစ်မှုထမ်းဟောင်းတွေနဲ့ကြာဆုံးစစ်သည်တွေကိုဂုဏ်ပြုပွဲအခမ်းအနားမှာပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်မှာကျေပြန့်တဲ့ဒေသတွေကိုထိန်းချုပ်ထားတဲ့စစ်သွေးကြွတာလီဘန်နီးပါးအင်အားရှိတဲ့ရန်သူကိုနှိမ်နှင်းရမှာတော့ညွန်ပေါင်းအုပ်စုဟာအဲ့ဒီနီးပါးလောက်တော့အင်အားနဲ့စွန့်ရည်ရှိဖို့လိုအပ်တယ်လို့ကျွမ်းကျင်ပညာရှင်တွေကသုံးသပ်ကြပါတယ်။သမ္မတဥဘာမားဟာ Islamic State အစွန်းရောက်အုပ်စုကိုနှိမ်နှင်းရမှာသူ့ရဲ့မဟာဗျူဟာနဲ့ပတ်သက်လို့ဒီကနေ့ဗိုလ်ထုနေ့ညရုပ်တံထွင်းကနေတဆင့်နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကိစ္စဟာမြို့သားလုံခြုံရေးဦးစားပေးမှုမှာအဆင့်မြင့်တဲ့အနေအထားမှာရှိတယ်လို့သမ္မတကယုံကြည်ထားတဲ့အကြောင်းအင်ဗျူဒေါ်ကပြောခဲ့ပါတယ်ရှင်
။ဒေါ်လာလာတန်တင်ပြသွားတာပါ။အခုဆက်လက်ပြီးတော့ iPhone အသစ်အကြောင်းပြောပြပါမယ်။iPhone သမိုင်းမှာရှေ့အပြေဆုံးလို့ဆိုတဲ့ iPhone အသစ်တွေကို Apple ကုမ္ပဏီကအင်္ဂါနေ့မှာပွဲထုတ်ပြသခဲ့ပါတယ်။လက်ကင် Smartphone ဈေးကွက်မှာထိပ်ပိုင်းကနေရာရထားတဲ့ Apple ကုမ္ပဏီကလက်ရှိ iPhone တွေထက်မြင်ကွင်း screen ပိုကြီးတဲ့ iPhone 6နဲ့ iPhone 6 Plus အပြင် Apple Store ဆိုင်တွေမှာစာမျက်နှာအသစ်ဖွင့်လိုက်တယ်လို့ လို့ဆိုရမယ် Watch 9 ကိုလည်းပွဲထုတ်ခဲ့ပါတယ် Apple ကုမ္ပဏီကအခုလိုပစ္စည်းအသစ်တွေကိုအင်္ဂါနေ့ကမိတ်မဆက်ခင်ကတည်းက iPhone ပရိသတ်တွေနဲ့နည်းပညာလောကကစိတ်ဝင်စားသူတွေကြားမှာအထူးစိတ်ဝင်စားရှိခဲ့တဲ့ဆိုတဲ့အကြောင်းမဆုမျက်မှောင်ကဆက်ပြောပြပါမယ်
Apple ကုမ္ပဏီက9ရက်6လမှာပစ္စည်းသစ်တွေမိတ်ဆက်ဖို့ရှိတယ်လို့သူရဲ့ website ပေါ်မှာစတင်ကြေညာခဲ့တဲ့ကနည်းပညာသစ်တွေကိုစိတ်ဝင်စားတဲ့သူတွေကြားမှာအထူးစိတ်ဝင်တစားရှိခဲ့ကြတာပါအင်္ဂါနေ့ကတော့Apple ပစ္စည်းသစ်တွေမိတ်ဆက်တဲ့ပွဲမှာအများမျှော်လင့်နေကြတဲ့ iPhone သစ်နှစ်မျိုးကို Apple အမှုဆောင်အရာရှိချုပ် Tim Cook ကအခုလိုပွဲထုတ်ပြသခဲ့ပါတယ
် Today we are launching the biggest advancement in the history of iPhone
iPhone သမိုင်းမှာခေတ်အမီဆုံးရှေ့အပြေးဆုံး iPhone လို့ဆိုပြီး iPhone 6နဲ့ iPhone 6 Plus smartphone သစ်နှစ်မျိုးကို Tim Cook ကထုတ်ပြသွားခဲ့တာဖြစ်ပါတယ်
They are without a doubt the best iPhones we've ever done and I hope you'll agree they're the best phones
Apple ကုမ္ပဏီကထုတ်သမျှ iPhone တွေထဲမှာအကောင်းဆုံးဆိုတာတန်တရားဖြစ်เสียမရှိပါဘူးခင်ဗျားတို့မြင်ဘူးသမျှ iPhone တွေထဲမှာအကောင်းဆုံးဖုန်းဖြစ်တယ်ဆိုတာသဘောတူကြလိမ့်မယ်လို့မျှော်လင့်ပါတယ
် iPhone 6ရဲ့ screen က 4.8 လက်မတောင်းဖြတ်ရှိပြီးတော့ iPhone 6 Plus ကတော့ 5.5 လက်မတောင်းဖြတ်ရှိပါတယ် Apple ကနောက်ဆုံးဈေးကွက်တင်ထားတဲ့ iPhone 5s ထက်ကိုအရွယ်အစားနည်းနည်းပိုကြီးသွားပေမဲ့ iPhone သစ်တွေကပိုပြီးတော့ပါပါလီဖြစ်သွားပါတယ် screen မျက်နှာပြင်တွေကိုလည်းအကွဲအရှဒဏ်ခံနိုင်အောင်လို့အထူးလုပ်ထားတဲ့ Sapphire မှတ်အမျိုးအစားကိုသုံးထားပါတယ်ဖုန်းသစ်နှစ်မျိုးလုံးမှာသုံးတဲ့64-bit A8 processor ကလည်းမူလ iPhone တွေထက် graphic ပုံတွေကို84ဆအမြန်နှုန်းနဲ့မြင်ရအောင်လို့လုပ်ထားတယ်လို့ဆိုပါတယ်အင်္ဂါနေ့ကပွဲထုတ်ပြသမိတ်ဆက်ခဲ့တဲ့ပစ္စည်းသစ်နောက်တစ်ခုကတော့ Watch လို့နာမည်ပေးထားတဲ့ Smart 나이ဖြစ်ပါတယ
် Apple Watch is the most personal device we've ever created We set out to make the best watch in the world
ကမ္ဘာပေါ်မှာအကောင်းဆုံးနာရီဖြစ်အောင်လုပ်ထားတယ်လို့ဆိုရဲ Apple Watch နာရီကကမ္ဘာစံတော်ချိန်တွေနဲ့အချိန်ကြိုက်ထားတဲ့အတွက်အင်မတန်မှတိကျတဲ့အချိန်ကိုသိရမယ်လို့ဆိုပါတယ်။ကမ္ဘာဘယ်နေရာသွားရောက်သွားတဲ့နေရာကအချိန်ကိုနာရီကအလိုအလျောက်ပြောင်းသွားပေးမှာဖြစ်ပါတယ်။တယ်လီဖုန်းဆက်တာ၊ message ပို့တာ၊လမ်းညွှန်ပေးနိုင်တာစတဲ့ application တွေအားလုံးကို Watch နာရီကနေလုပ်နိုင်ပါတယ်။ iPhone နဲ့ချိတ်ဆက်သုံးရင်တော့အကောင်းဆုံးဖြစ်တယ်လို့အမှုဆောင်အရာရှိချုပ် Tim Cook ကပွဲထုတ်မိတ်ဆက်ပွဲမှာပြောသွားပါတယ်။4,000 တိုင်ခွဲမှာလက်ပတ်ကျိုးပုံစံပြောင်းသွားတဲ့ Watch နာရီဟာအမှုဆောင်အရာရှိချုပ်ဟောင်း Steve Jobs ကွယ်လွန်သွားပြီးတဲ့နောက်မှာပထမဆုံးထွက်လာတဲ့ Apple ရဲ့ပစ္စည်းသစ်ဖြစ်ပါတယ်။လက်ရှိအမှုဆောင်အရာရှိ Tim Cook ကတော့ဒီနာရီတွေဟာ Apple Store ဆိုင်တွေမှာစာမျက်နှာသစ်ဖွင့်မဲ့ပစ္စည်းဖြစ်တယ်လို့ပြောခဲ့ပါတယ်။ Apple Watch နာရီတွေကိုဒီဇိုင်းထွင်ဖို့ Apple ကုမ္ပဏီကနာမည်ကြီးဒီဇိုင်နာ Mark Newson ကိုငှားရမ်းခဲ့တာပါ။ကလထိုင်ကဆလို့လေယာဉ်ပြန်တဲ့ကအပြင်အဆင်အထိဒီဇိုင်းထွင်တဲ့ Mark Newson ဟာစမ်းမှုလုပ်ငန်းပိုင်းဆိုင်ရာဒီဇိုင်းထွင်တဲ့နေရာမှာအကျော်အမော်တယောက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အင်္ဂါနေ့တုန်းက Apple ကုမ္ပဏီမိတ်ဆက်တဲ့ထဲမှာ Apple Pay လို့ခေါ်တဲ့စနစ်တစ်ခုလည်းပါပါတယ်။ iPhone 6တွေထဲမှာကိုယ့်ရဲ့ဘဏ်စင်းအချက်အလက်တွေကိုထည့်သိမ်းထားရင်အဲ့ဒီလက်ကင်ဖုန်းနဲ့လွယ်လွယ်ကူကူဈေးဝယ်လို့ရမှာဖြစ်ပါတယ်။ Apple Pay စနစ်ကိုတော့ American ပြည်ထောင်စုတစ်ခုထဲမှာပဲစပြီးတော့သုံးလို့ရမှာဖြစ်ပါတယ်။လက်တလောကပဲ Apple ရဲ့ iCloud အကောင့်တွေကို hacker ခိုးဝင်ခဲ့တဲ့ပြဿနာရှိထားတဲ့အတွက်ငွေပေးချေနိုင်တဲ့စနစ်တဲ့အတွက်လုံခြုံရေးကိုအထူးဆောင်ရွက်ဖို့လိုအပ်တယ်လို့ IT ကျွမ်းကျင်သူတွေကပြောကြပါဗျ။အင်္ဂါနေ့ကကယ်လီဖိုးနီးယားပြည်နယ်မှာကျင်းပတဲ့ Apple ပစ္စည်းသစ်မိတ်ဆက်ပွဲမှာပြသခဲ့တဲ့ iPhone 6နဲ့ iPhone 6 Plus smartphone တဲ့နှစ်မျိုးကိုဒီနှစ်မကုန်ခင်နိုင်ငံပေါင်း115နိုင်ငံမှာရောင်းချမှာဖြစ်ပြီးတော့ Watch နာရီသစ်ကိုတော့၈နှစ်စမ်းကြာမှဈေးကွက်တင်မှာဖြစ်ပါတယ်ရှင်။
မဆုမွန်ပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း